မင်္ဂလာပါရှင် RFA မြို့သမီခန္ဓာအစီအစဉ်ကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်အစီအစဉ်မှာလုံသမားရေးလှုပ်ရှားနေတဲ့ Action Labor Rights အဖွဲ့ကမမိုးစန္ဒာမြင့်နဲ့ပြည်သက်တွေကိုမိတ်ဆက်ပေးချင်ပါတယ်သူကအထက်ချုပ်ခန္ဓာကလုံသမားရေးတွေကိုဥဆောင်လှုပ်ရှားနေသူတူပါ
2015အနေဆုံးဒုက္ခလစာမြန်မာနိုင်ငံမှာပြောင်းလဲတဲ့အချိန်မှာစပြီးတော့အဲ့ဒီအနေဆုံးဒုက္ခလစာကိုမြန်မာတို့ရဲ့စက်ရုံကမပေးခဲ့လို့မပေးခဲ့ရာနေပြီးတော့အလို့ရှင်စီကဒီဥပဒေရရပိုင်ခွင့်ကိုတောင်းဆိုနေရင်းနဲ့မှာရပိုင်ခွင့်နေရရှိပြီးတပိတ်စကန်ဖွင့်ခဲ့ပြီး2လကျော်မှာတောင်းဆိုမှုတွေရရှိခဲ့ပြီးတော့နောက်ဆုံးစက်ရုံနဲ့ပြောင်းဝင်တယ်အဲဆက်ရုံနဲ့ပြောင်းဝင်ပြီးမကြောက်ဘူးအဲ့ရောပိတ်ပိတ်နိုင်တယ်ပေါ့နော်အဲ့ဒီအချိန်ကစပြီးတော့ဒီအလုပ်တမားလောက်ကနေဟို activity တောင်နေနေရပါလ
ားအလုပ်တမားခွင့်ရတွေဆောင်ရွက်တဲ့မမိုးစန္ဒာမြင့်ဟာနောက်ထပ်အလုပ်တစ်ခုမှာလဲသူ့ရဲ့လှုပ်ရှားမှုတွေကြောင့်အလုပ်ရှင်ရဲ့မတရားအလုပ်ထုတ်တာကိုခံခဲ့ရပါတယ်
2016ပေါ့နော်လေးလပိုင်းမှာ rainy test ဆိုတဲ့အထည်ချုပ်တရုံမှာလည်းလုံလောက်ဝင်ရောက်ခဲ့တယ်ပေါ့နော်အဲ့ဒီစက်ရုံမှာလှုပ်လှုပ်နေရင်းနဲ့ပိတ်ရက်ဒီဂျာရက်ဒီမှာဒီအလုပ်သမားကြီးကိုကူညီလှုပ်ရှားပေးတယ်ပေါ့နော်6လောက်ခန့်အကြာမှာအလုပ်သမားအဖွဲ့အစည်းနဲ့ WCC ဆိုတဲ့ United Changing Committee ကိုဖွဲ့စည်းတဲ့နေရာမှာညီမကခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရတယ်ပေါ့နော်အဲ့တော့ခေါင်းဆောင်ပြီးရွေးချယ်ခံခဲ့ရတဲ့အချိန်မှာလုပ်ငန်းရှင်ကညီမလုပ်ငန်းဝင်ညီနိုင်ရေးကော်မတီကိုလှုပ်တဲ့အတွက်မလုပ်စီချင်လို့ညီမကိုအာမန်6လိုင်းချုပ်စီးမအနေပြီးတော့အရမင်းကိုယာတို့ချင်းပေးခဲ့တယ်။နောက်ဆုံးညီမကိုမန်နေဂျာအထိယာတို့ချင်းပေးခဲ့တဲ့အပေါ်မှာညီမအနေနဲ့ကဒီ WCC ကိုပဲလုပ်မယ်လို့စုံမကျချလိုက်တဲ့အပေါ်မှာအလို့ရှင်ကယာတို့ပေးတာကိုမယူလို့စိတ်ဆိုးပြီးတော့ညီမကိုဥရေစီမင်းစည်းကမ်းနဲ့မညီပဲအလို့ထုတ်ပြခဲ့တယ်။
အဲ့ဒီအတွက်လှုပ်ရှင်နဲ့သူ့ကြားမှာတရားရင်ဆိုင်မှုတွေရှိခဲ့ပါတယ်။အဲ့ဒီအမှုမှာသူအနိုင်ရခဲ့ပေမဲ့အလုပ်ရှင်ကသူ့ကိုအလုပ်ပြန်မခန့်ခဲ့ပါဘူး။အဲ့ဒီနောက်ပိုင်းတည်းကသူဟာ Action Labor Right အဖွဲ့မှာတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တာပါ။သူ့ရဲ့အလုပ်သမားရေးလှုပ်ရှားမှုတွေကစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါတယ်
။တနည်းနဲ့တနည်းတော့အတွေ့အကြုံတွေတော့မတူခဲ့ဘူးပေါ့နော်။2016စောင့်ဝင်ငယ်တုန်းကတနည်းတာကာလမှာတက်ရုံမှာဆယ်ဘွဲ့ကျော်ကိုညီမကကူညီဖြည့်ဆည်းခဲ့တယ်။2019မှာဆိုရင်ဆယ်ဘွဲ့ဖြတ်ကျော်ခဲ့တယ်။2018မှာဆိုလို့ရှိရင်လည်း16ဘွဲ့လောက်ဖြစ်လာခဲ့တယ်။2019မှာဆိုရင်အဖွဲ့20နီးပါးပေါ့နော်ဖြစ်ခဲ့တယ်ပေါ့။အဲ့ဒီမှာဖြစ်ခဲ့တဲ့အတွေ့အကြုံတွေကဒီအလို့ရှင်တွေရဲ့ PR တွေအစိုးရနဲ့ညီနိုင်ဖြစ်ချင်းဆောင်ရွက်တဲ့နေရာမှာအတွေ့အကြုံတော့များများစွာရှိခဲ့တယ်။စိန်ခေါ်မှုတွေကပါနေလဲဆိုရင်ညီမကလုပ်ငန်းရှင်တွေရဲ့ချိန်ကြောင့်ချိန်နေခံနေရတယ်။အခု2019မှာဆိုလို့ရှိရင်ဒီပြည်ထရေးအပိုင်းကပါညီမကိုချိန်ကြောင့်လာတယ်။လှုပ်ရှင်ဒီပိုင်းကလှုပ်ကြံပြီးနောက်ရောက်ခံလိုက်ကြတယ်။အစိုးရပိုင်းကဆန္ဒပြတာဒီဥပဒေနဲ့မညီညွတ်ဘူးဆိုတဲ့ချိန်ကြောင့်မှုတွေကိုညီမတောက်လျှောက်ခံနေရတယ်ပေါ့နော
်။လက်ရှိမြန်မာနိုင်ငံကလှုပ်သမားတွေရဲ့အခက်အခဲတွေသူတို့ရဲ့ဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့လဲမမိုးဆန္ဒမြင့်ကအခုလိုပြောပြပါတယ
်။အခုကုန်စည်လုံးနဲ့အခုလက်ရှိရခလာစာနဲ့အလုပ်သမားတွေနဲ့ဘလို့မှဆင်မပြေဘူး။အနေဆုံးလောက်ခလာစာတိုးလာတာပဲမြင်လာ။တစ်ဖက်ကလည်းကုန်စည်လုံးကတက်လာ။အဲ့တော့ဆုံးရှုံးတာပါလေဆိုတော့သူတို့အလုပ်သမားတွေကလောက်ပါတွေပဲထပ်ဆုံးရှုံးလာတယ်။အလုပ်သမားတွေကလက်ဒီချင်းနေမျိုးပေါ့နော်။
လက်ရှိမြန်မာနိုင်ငံမှာအလုပ်ရှင်လူသမားကြားပြဿနာတွေရှိနေတာတွေကိုလည်းကြားနေရဆဲဖြစ်ပါတယ်။ဒီလိုဖြစ်နေတာတွေကရောဘာကြောင့်ပါလဲ
။ဒီမှာမြန်မာနိုင်ငံဥပဒေအားနည်းလက်ရှိမှာလူသမားဥပဒေအကာအကွယ်မပေးနိုင်ဘူး။နောက်တစ်ခုကဒီထုတ်တဲ့ဥပဒေကိုတည်တည်ချာချာလိုက်နာဆောင်ရွက်ပါလို့လေပြောခဲ့ပေမဲ့လို့လေစီးကျက်တဲ့ဌာနတွေအနေနဲ့ကလည်းကောင်းကောင်းမစီးကျက်နိုင်တယ်လို့လိုက်နာမှုကိုတည်တည်ချာချာဆောင်ရွက်နေတဲ့အလုပ်ရှင်တွေလေ။သူတို့ဥည်တွေကကိုယ့်လူသမားတွေအတွက်အာသာချက်ရှိတော်냐လဲအဲ့အာသာချက်ကိုအလုပ်ရှင်ကမလိုက်နိုင်ဘူးအဲ့တော့သမားတို့လူသမားတွေအနေနဲ့ရရှိနေတဲ့အလုပ်သမားအခွင့်အရေးက50-50လောက်ပဲသမားတို့ကတော့တုံ့တက်မိတယ်ပေါ့
မြန်မာနိုင်ငံကအလုပ်သမားတွေအလုပ်သမားအခွင့်အရေးပြည့်ဝရဖို့အတွက်ဘာတွေများလှုပ်ဆောင်ဖို့လိုအပ်နေပါလဲလို့လဲမမိုးဆန္ဒမြင့်ကိုမေးကြည့်ပါတယ်
ကျမတို့အလုပ်သမားတွေတကယ်နဲ့နားလည်းအလုပ်သမားတွေအနေနဲ့တင်ပြတော့လေအစိုးရအနေနဲ့ဟာထက်ထဲဝါဝါနားထောင်ခြင်းအရေးယူတောင်းရပေးခြင်းအားနည်းတယ် တို့ကကနအတိတ်ရဲ့ဒီဥပဒေအပေါ်မှာအားနည်းချက်အားတာချက်အပေါ်မှာလောက်ကန်ကောင်ရနေရကျမတို့အလုပ်ကမှအရေးထက်အရေးကြီးတယ်နိုင်ငံရဲ့ပြောင်းမဲ့ပြောင်းလဲမဲ့အခြေအနေမျိုးလုပ်နေရတယ်ဆိုတာကျမတို့ကသိတယ်ဒါပေမဲ့လို့လေကျမတို့အလုပ်ကမတွေကလည်းမြန်မာနိုင်ငံမှာအများစုလူလို့ဖြစ်နေတဲ့အပေါ်မှာဒီလူကမတွေဒီလိုမျိုးအခြေအနေတွေကိုလည်းအစိုးရတည်းရဲ့အနေနဲ့တကယ်ပဲအချိန်လေးပေးပြီးနားထောင်လုံးဆောင်မယ်ဒါလေးကိုခဏတစ်ခုအနေနဲ့ဖြည့်ရှင်းမယ်ဆိုရင်တော့ဒါကတော့ပြောင်းရနိုင်တဲ့အခြေအနေတစ်ခုမှရှိတယ်လို့ကျမကတော့သုံးသပ်မိပါမနော
်အလုတ္တမအေးလှုပ်ရှားနေတဲ့ Action Labor Rights အဖွဲ့ကမမိုးဆန္ဒမြန်မာရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်